မြမကျန်လာတိတ်မှုရေအကျန်ဆွေးမျိုးပွဲရလကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတက်တရစောင့်စားနေကြောင်းအမေရိကန်ဘက်ကပြောဆိုလိုက်ပြီးတရုတ်ကတော့မြမပြည်တွင်းပြန်လည်ရင်ချားစီရင်မှာအာဆီယံရဲ့နီးလန်းနဲ့ဆောင်ရွက်မှုကိုနိုင်ငံတကာကပံ့ပိုးပေးဖို့တိုက်တွန်းထားပါတယ်
။ While the ultimate responsibility lies with the Security Council to address threats
နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာချင်းချောင်မှုတွေကိုအရေးယူဆောင်ရွက်ရေးအတွက်နောက်ဆုံးတာဝန်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတာဝန်ရှိတာကြောင့်အထူးသဖြင့်ဒီလမှာတော့ချက်ချင်းပဲအာရုံစိုက်ပြီးအလေးနဲ့ထားရမယ်။မြမကိစ္စမှာအာဆီယံဆွေးနွေးပွဲကထွက်လာမယ်ရလတ်ကိုလုံခြုံရေးကောင်စီတွင်စေအားထက်သာစွာစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ ထော့မတ်စ် ဂရင်းဖီးလ်ကအီဒီလာ19ရက်နေ့ကပြောဆိုခဲ့တာပါဒေတာဆိုင်ရာဖွဲ့စည်းတွေနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲကိုအီဒီလာ19ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတာမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုတရုတ်နိုင်ငံအတိုင်ပင်ခံနဲ့နိုင်ငံဆိုင်ဝန်ကြီးဝမ်ကြီးကိုတိုင်တက်ရောက်ပါတယ်။မြမကြီးအာဆီယံနီးလန်းနဲ့ဖြည့်ရှင်းတာကိုနိုင်ငံတကာကပံ့ပိုးပေးဖို့ဝမ်ကြီးဝမ်ကြီးကတရုတ်ဘာသာစကားနဲ့ဆွေးနွေးတာကိုစကပြန်ကအခုလိုပြန်လည်တင်ပြခဲ့ပါတယ်
။ Under the current circumstances, supporting ASEAN's constructive participation in
မြန်မာနိုင်ငံမှာတင်မာမှုတွေဆက်ဆံရေးအာဆီယံရဲ့နီးလန်းနဲ့မြန်မာပြည်တွင်းပြန်လည်ရင်ကြားစီရေးအတွက်အာဆီယံဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်မှုကိုထောက်ခံအားပေးဖို့ဝန်ကြီးဝန်ကြီးရဲ့ပြောဆိုချက်ကိုသက်ကပြန်ကတဆင့်ပြန်ပြောခဲ့တာပါမြန်မာစစ်တပ်အနာသိမ့်မှုကိုတရုတ်ကထောက်ခံတယ်ဆိုပြီးမြန်မာပြည်ဝင်ဆန္ဒပြကြီးသူတွေကစန့်ကျင်ဆန္ဒပြနေကြပြီးတရုတ်ကတော့ဒီအချက်ကိုညှင်းဆိုပါတယ်ဒါပေမဲ့လို့လဲတရုတ်ဘက်ကမြန်မာစစ်တပ်အနာသိမ့်တာကိုတရားဝင်ကန့်ကွက်ရှုတ်ချတာမရှိပါဘူးမြန်မာစစ်တပ်အနာသိမ့်တာကိုတရုတ်ဘက်ကပုံမှန်လေးနဲ့ရှုတ်ချဖို့အမေရိကန်အစိုးရဘက်ကလည်းတိုက်တွန်းနေတာဖြစ်ပါတယ်